မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေအလုပ်ကန်အခက်အခဲတွေကြောင့်ဒီလပိုင်းနေ့အတွင်းမြန်မာတွေအစုလိုက်ပြုံလိုက်နေ့စဉ်ရာနယ်ချီပြီးထိုင်းနိုင်ငံတွင်ကိုဝင်ရောက်နေပြီးထိုင်းဘက်ကလည်းနေ့စဉ်ဖမ်းဆီးနေပါတယ်လူကုန်ကူးသူတွေကအလုံးပိတ်ကားတွေထဲမှာမြန်မာတွေကိုထည့်ပြီးခေါ်လာတာမျိုးတွေဟင်းသီးဟင်းရွက်ကားတွေထဲမှာဖွက်ပြီးတော့တဲဆောင်လာတာမျိုးတွေရှိပြီး ဒီနေ့မလာတည့်ရမှာဒီနေဆက်ကနေဝင်လာတာမြန်မာ200နီးပါးတော့ဒီနေ့ရက်တွင်းမှာဝင်လာတာတွေ့ရတယ်ဒီနေ့မလာတည့်ရနေမှာတော့ကေလူနယ်ဆိုင်ပွဲတက်ကနေပြီးတော့ထပ်ဆောင်ရမျိုးနေတဲ့ဝင်လာတာမြန်မာ30အဲလိုမျိုးပွဲအဖမ်းမိတယ်တစ်ဆက်ထဲမှာပဲဖေဖော်ဝါရီလ28ရက်နေ့မှာတော့တပ်ပြည်နယ်မက်ထော့မြို့နယ်စစ်စည်းကိတ်ကိုဖြတ်တန်းလာတဲ့မတင်ကားစရာရင်စည်းအစစ်စည်းမခံနဲ့မောင်းပြေးတယ်ရဲကားကနေပြီးတော့အဲဒီကားကိုမိအောင်ခံစီလိုက်တဲ့ခါကျတော့အဲ့မှာတရားမဝင်ခင်မှာ73ဖမ်းမိတယ်ဒီဘွာလာ28ရက်နေ့ပရာကျော့ခေခံပြည်နယ်ထဲမှာတရားမဝင်ခင်မှာ134ဦးဝင်ရောက်လာတာဖြစ်တဲ့အတွက်အားလုံးပေါင်းတရားမဝင်ခင်မှာ200ဦးပါလောက်ဝင်ရောက်လာတယ်ပေါ့
ဖမ်းဆီးခံရတဲ့မြန်မာတွေကိုထိုင်းနိုင်ငံဘက်ကကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာတချို့ကကိုဗစ်ကူးစက်မှုတွေရှိနေတာကြောင့်ဆောင်ကြည့်ရေးစင်တာတွေကိုပို့ရတာတွေလည်းရှိနေပါတယ်။2022ခုနှစ်နှစ်စာကစပြီးဒီနှစ်လအတွင်းဖမ်းပြီးတဲ့မြန်မာနိုင်ငံသားအရေးအတွက်ကသတောင်းဝင်းကျင်ရှိနေပါတယ်။အဖမ်းစီးတွေများနေပေမဲ့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဖမ်းမိနေတဲ့အတွက်ကိုဗစ်ကရောဂါထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိထိရောက်ရောက်အေးအေးယူဆောင်ရွက်နိုင်ဖို့ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်။